ဖားကံမြို့နယ်စိုင်းကြကုန်ကျေးရွာနာကကျောက်စိမ့်ညီစာဘုံဟောင်းတစ်ခုဒီဇင်ဘာလ19ရက်နေ့မှာပြိုကျခဲ့တဲ့အတွက်ညီစာဘုံပေါ်မှာကြောက်ရှာနေရတဲ့သူတို့ပျောက်ဆုံးနေပါတယ်။ညီစာဘုံဘေးမှာရှိတဲ့နွိုင်ထဲကိုပြိုကျခဲ့တာဖြစ်လို့ပျောက်ဆုံးတဲ့သူတွေကိုအဲ့ဒီကံထဲမှာကျေးဇူးရေးအဖွဲ့တွေကရှာနေကြတာပါ။ညနေပိုင်းအထိပျောက်ဆုံးတဲ့သူတွေကိုရှာလို့မတွေ့သေးဘူးလို့ကျေးဇူးရေးအဖွဲ့ဝင်တို့ကပြောပါတယ်။ဒီညီစာဘုံပြိုကျခြင်းကကြောက်ရှာနေသူ400လောက်ပဲရှိကြောင်းဖားကံမြို့နယ်ချက်ချင်းမြို့အဖွဲ့ရဲ့တာဝန်ခံကိုထွန်းထွန်းက VOA ကိုပြောပါတယ
်။ရှာကြည့်တယ်ဟိုဒိတ်ကြီးနဲ့ဆွဲကြည့်တယ်မတွေ့ဘူးတောင်မှအားလုံးက9ဦးပါဒီဆွဲရယူမှအကုန်ပါပါအဲ့လို9ယောက်တော့သူတို့မြင်သာကြားတဲ့ချိန်ဒီတိုင်းကဟိုဘက်ကောင်းတော့ရယူမှဒီဘက်ကောင်းကိုပြန်လာမှမြေတွေကုန်ကြည့်ကြကျွန်တော်တို့ဒီမော်ဝမ်းကြီးရေကမှအရင်ကဆယ်ရဲ့ပုံစံလုံးတန်းတုံးသားနဲ့9နာရီလောက်လုံးမှ
ပုံမှန်အတိုင်းဆိုရင်အဲ့ဒီနေရာမှာကြောက်ရတဲ့သူအနည်းဆုံးအယောက်50လောက်ရှိတတ်ပေမဲ့ညီစာပုံပြိုတဲ့အချိန်မှာတော့ကြောက်ရသူများများဆဆမရှိသေးဘူးလို့ရင်းမဆေးကြောက်ရှာဖွေသူတို့က VOA ကိုပြောပါတယ်။ပျောက်ဆုံးနေသူတွေထဲမှာသူနဲ့တည့်ရဲ့သူတွေလည်းပါတယ်လို့ဆက်ပြီးပြောပါတယ်
။ဒါတော့မကျွန်တော်တို့တွေ့နေခင်ဗျာ။ကျွန်တော်တို့စမ်းကြပေါ်က2ယောက်၊မဲလင်ယောက်1ယောက်၊ပုံမလီက2ယောက်အားလည်းကြားရတယ်။အကားစားကြီးဆိုတော့နည်းနည်းတော့ငဲတယ်လို့ပြော။ဒါတော့များများကံကောင်းရတာပေါ့ဗျာ။
ပြီးခဲ့တဲ့နှစ်ကအခုလိုအချိန်မှာလဲဖားကံမြို့နယ်စိတ်မှုကြွေးရအုပ်စုစဘော့ကြွေးရနာကမြန်မာသူရကျောင်းရကုမ္ပဏီလောက်ွက်ဟောင်းရဲ့မြေစာပုံပြကြခဲ့လို့ရင်းမဆေးကြောက်ရှာနေသူ၃ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ဖားကံကကျောက်စင်းသူဖော်ရေးလောက်ွက်တွေမှာအခုလိုမြေစာပုံအဟောင်းတွေမကြာခဏပြကြလေးရှိပြီးတော့အသက်ဆုံးရှုံးမှုတွေလည်းအများအပြားရှိနေတာပါ။အဲ့ဒီထဲမှာမှ2020ခုနှစ်ဇူလိုင်လ2ရက်ကဖြစ်ခဲ့တဲ့ဝေခါကြွေးရကမြေစာပုံပြကြမှုကတော့အဆိုးရွားဆုံးဖြစ်ပြီးဒီမစေးကြောက်ရှာသူ150ထက်မနည်းသေဆုံးခဲ့ပါတယ်။ဒေသခံတွေကတော့အဲ့ဒီတုန်းကအယောက်100ဝန်းကျင်သေဆုံးခဲ့တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။